မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ရရှိရေးအပါအဝင်အခြေခံဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးနေတယ်ဆိုတဲ့အဖြစ်ကိုနိုင်ငံတကာကဝေဖန်နေချိန်မှာပဲဒီကနေ့ကြာရောက်တဲ့ကချင်စစ်ပွဲ9နှစ်ပြည့်စုပေါင်းခြင်းအခမ်းအနားတွေကိုအာဏာပိုင်တွေဘက်ကဒီကနေ့ထပ်ပြီးတော့တားမြစ်ခဲ့ပါတယ်။မြစ်ကြီးနားဒီပူတာအိုမှာရှိနေတဲ့ဒီမနောကွင်းကခမ်းအနားကိုလည်းအာဏာပိုင်တွေဘက်ကဖိအားပေးတားမြစ်ခဲ့တယ်လို့ပဲရန်ကုန်မှာလည်းကျင်းပခွင့်မပြုခဲ့ပါဘူး။ကချင်ပြည်နယ်အတွင်းတကြောပြန်စစ်ပွဲတွေပြန်ပြီးဖြစ်ပွားလာတာ9နှစ်ကြာပြီဖြစ်လာပေမဲ့အခုချိန်ထိစစ်မီးမငြိမ်းနိုင်သေးတဲ့အတွက်ကချင်စစ်ပြည်ဒုက္ခတွေဒီကနေ့အထိနေရရင်းကိုမပြောင်းနိုင်ကြသေးတယ်လို့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုလည်းမကူစားနိုင်သေးဘူးလို့ကချင်ဒေသခံတွေကပြောပါတယ်။အပြည့်အစုံဆက်ပြီးတင်ပြပေးချင်ပါတယ်။ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံတပ်ဖွဲ့ KIA နဲ့မြန်မာဆိုရတပ်တို့ကြားပြီးခဲ့တဲ့2012ခုနှစ်ဇွန်လ9ရက်နေ့ကနေစပြီးတော့တကြောပြန်တိုက်ပွဲတွေဖြစ်ပွားလာခဲ့တာဒီကနေ့ဇွန်လ9ရက်နေ့ဆိုရင်9နှစ်တိုင်လာပြီဖြစ်ပါတယ်ဒါပေမဲ့အခုချိန်အထိစစ်မီးကမငြိမ်းနိုင်သေးပဲနဲ့ကချင်ပြည်သူတသိန်းကျော်လောက်ဟာသူတို့ရဲ့နေရရင်းတွေကိုစုခွာပြီးစစ်ဘေးကနေတင်းချောင်ခဲ့ကြရတာအခုချိန်အထိဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်ပါတယ်ဒီကနေ့ကြားရောက်တဲ့ကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်ဖြစ်နေကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောကွင်းမှာတော့ဆစ်ဆောင်ပြည်သူတွေရဲ့စုတောင်းခြင်းအစီအစဉ်ကျင်းပခဲ့ပြီးတော့ကချင်ပြည်သူထောင်နဲ့ချီတက်ရောက်ခဲ့ပါတယ်ဒီကနေ့မနောကွင်းမှာပြုလုပ်တဲ့ကချင်စစ်ခုနှစ်နှစ်ပြည့်စုတောင်းခြင်းအခမ်းအနားမှာကချင်စစ်ပြည်ဒုက္ခသည်တွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုစစ်ပြည်ဒုက္ခသည်တွေကဖော်ကျူးတင်ဆက်တဲ့အစီအစဉ်လုပ်နေချိန်မှာပဲအာဏာပိုင်တွေကအင်အားသုံးပြီးတားမြစ်ခဲ့တယ်လို့ကချင်စစ်ခုနှစ်နှစ်ပြည့်အခမ်းအနားမှာပူပေါင်းပါဝင်ခဲ့တဲ့ကချင်လူငယ်အဖွဲ့ကကိုလောင်ဆောင်က VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီလူတွေကနေကျွန်တော်ရင်းချမ်းစွာစုဝေးပြီးမှနိုင်ငံသားတယောက်အနေနဲ့လူ့အခြေခံခွင့်ရဖြစ်တဲ့လူ့လက်စွာကျွန်တော်တို့စုယုံပြီးမှလူ့လက်စွာကျွန်တော်တို့လုပ်ဆောင်ဖို့အတွက်ဒီဟာကိုကျွန်တော်တို့ဒီကချင်လူထုအလွာပေါင်းစုံပါဝင်ပြီးမှအမျိုးကြီးနာမှာကျွန်တော်တို့ယူအခမ်းအနားချေတော့ပေါ့နော်3000အထက်လောက်ကျွန်တော်တို့ရှိနေလို့ခံမှန်းတယ်ဒီထုနဲ့ကျွန်တော်တို့ဒီစုပေါင်းခြင်းဒီ ceremony ပေါ့နော်အခမ်းအနားလှုပ်ဆောင်မှုကိုကျွန်တော်တို့အဲ့ဒါကိုလှုပ်ဆောင်ခဲ့တာပေါ့နော်အဲ့ဒီအပြင်မှာအချင်းချင်းကျွန်တော်တို့ဒီတားဆီးမှုတွေကျွန်တော်တို့လုပ်တယ်ပေါ့နော်ဆိုတော့ဒါကိုအထူးသဖြင့်ကျွန်တော်တို့လူငယ်တွေဒီတရုတ်ပြပြဆက်နင်းဆိုင်နဲ့ပတ်သက်ပြီးမှဒီပညာပေးပြဆက်ဒီတကယ်ရွာတွေမှာဖြစ်ဖြစ်ခဲ့တဲ့ဒီဟာတွေကိုတရုတ်ပြပြဆက်ပညာပေးလှုပ်ဆောင်နေတာကိုကျွန်တော်တို့အချင်းချင်းတားဆီးဆင်းချောက်ခံရတာပေါ့နော်ဆိုတော့ဒီအပေါ်မှာသူတို့ကလုံးဝခွင့်ပြုမှုမရှိဘူးပြီးရင်လုံးဝမလုပ်ဆောင်ဖို့အတွက်ပြားရည်ပေးတယ်ဆိုတော့ဒါအကြောင်းချက်နဲ့ကျွန်တော်တို့ခွင့်ပြုတယ်ဆိုတာကဒီကတိကျခိုင်မာတဲ့အကြောင်းပြချက်ကမပေးဘူးဆိုတော့ဒီတရုတ်ပြတဲ့ပြဆက်ကောင်မှအဲ့လောက်ကြည့်ဆိုတော့တရုတ်ပြတဲ့ပြဆက်အဆင့်တောင်မပြနိုင်တဲ့ရင်းဆိုင်ကြီးကပါလေပေါ့နော်ကျွန်တော်တို့လူထုရှိမှရင်းနေတာပေါ့နော်ရင်းနေအားရောက်100ကျော်လောက်ကျွန်တော်တို့ဒီကချင်ပြည်နယ်ရင်းမူးရင်းမင်းကြီးကိုတိုင်ကျွန်တော်တို့ရောက်ရှိပြီးမှရင်းနေအားအလွာအဆင့်ဆင့်ခရိုင်မျိုးနဲ့အားလုံးရွာပြီးမှကျွန်တော်တို့ဒီဟာကိုလာပြီးမှချင်းချောက်ပြီးမှဒါပြအားပေးတာပေါ့နော်ဒါကိုချက်ချင်းရဖို့အတွက်ကျွန်တော်တို့ပြောလာတယ်ပြီးရင်ဒီအခါနာလုံဆောင်နေတဲ့အချိန်မှာဒီတမတော်ရဲ့ဒီတန်ကားမကြီးစစ်ကား၃စီးလောက်နဲ့ကျွန်တော်တို့မြစ်ချနာမျိုးကိုဖတ်ပြတယ်ပေါ့နော်ကျွန်တော်တို့ဒီမြောင်းကွင်းဒေသမှာလည်းကျွန်တော်တို့ကအဲ့ဒီကနေလည်းသူတို့ကတော့ဖတ်ပြတာပေါ့နော်ဆိုတော့အဲ့လိုမျိုးတွေကျွန်တော်တို့လုံဆောင်တဲ့လက္ခဏာကကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းရဲ့ဖြစ်စဉ်အပေါ်မှာပြည်သူတွေရဲ့ယုံကြည်မှုကတော်တော်လေးကျွန်တော်တို့ကအချရှိလာမယ်လို့ကျွန်တော်တို့ကသာတုံ့တက်ပါတယ
်အလားတူရန်ကုန်မြို့မှာကျင်းပပြုလုပ်မဲ့ကချင်စစ်ပွဲ9နှစ်ပြည့်စစ်မှန်တရားမျှတသည့်ငြိမ်းချမ်းရေးစီတို့ဆိုတဲ့ခေါင်းစဉ်နဲ့စစ်ဘေးသင့်သိမ့်သည့်ပြည်သူတွေရဲ့ရင်ဖွင့်တဲ့အခမ်းအနားပြုလုပ်ခွင့်ကျင်းပခွင့်ကိုလည်းအာဏာပိုင်တွေဘက်ကခွင့်မပြုဘဲတားဆီးပိတ်ပင်ခဲ့တာကြောင့်အစီအစဉ်ကိုဖျက်သိမ်းခဲ့ရပါတယ်ကြောင်းလဲချိန်တန်ပြီးအစိုးရဟာပြည်သူနဲ့အတူဆိုတဲ့စောင့်ပုတ်တွေကိုလက်ကင်ထားပြီးငြိမ်းချမ်းရေးပေါ်ဆောင်မယ်ဆိုတဲ့ NLD အကြပ်သားအစိုးရလက်ထက်ဒီလိုမျိုးငြိမ်းချမ်းရေးကိုတွေးဖြည့်တဲ့အကြောင်းကိုရှောင်လန်းနေတာကတော့စစ်မှန်တဲ့ငြိမ်းချမ်းရေးဟာအလှမ်းဝင်နေအောင်ပဲလို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတဦးဖြစ်တဲ့ကိုလောင်ဆောင်ကသုံးသပ်ပါတယ်
ချင်းပြည်နယ်ကိုကျွန်တော်တို့ဒီစစ်ဖြစ်တာအခုဆိုရင်ကျွန်တော်တို့ခုနှစ်နှစ်မြောက်ကျွန်တော်တို့ရောက်သွားပြီးအိုးအိမ်တွေပေါ်တကောင်ကျွန်တော်တို့ကိစ္စံတွေပေါ်တကောင်ဆုံးဖြစ်ပြီးမှကျွန်တော်တို့ဆက်တဲ့တင်းဆောင်နေရတာအခု၈နှစ်၁၀နှစ်ပတ်ကိုမျက်နှာမူနေပြီပေါ့နော်နိုင်ငံတော်အစိုးရအနေနဲ့အခုမြန်မာပြည်ကိုကျွန်တော်တို့ငြိမ်းချမ်းရေးအတွက်ကျွန်တော်တို့ဆက်လက်လှုပ်ဆောင်နေတဲ့အချိန်ခါလည်းဖြစ်တယ်ပေါ့နော်ပြီးရင်ကျွန်တော်တို့တစ်ဖက်မှာကချင်ပြည်နယ်မှာတော်တကောင်ပေါ့နော်မြောက်ဒီရှမ်းပြည်နယ်မှာတော်တကောင်ကျွန်တော်တို့ကဒီစစ်ဖြစ်ပေါ်နေတဲ့အချိန်ခါလည်းဖြစ်တာပေါ့နော်ဆိုတော့ငြိမ်းချမ်းရေးကိုလည်းကျွန်တော်တို့အများကြီးဖြစ်စေချင်တယ်လှုပ်ဆောင်ချင်တယ်နော်ဆိုတော့ကျွန်တော်တို့ကဒီဒီပုံမှာတောင်းပြောနေအောင်ကျွန်တော်တို့လူထုရဲ့ဆန္ဒပါဝင်ဖို့ဆိုတာဒီငြိမ်းချမ်းရေးကလူထုရဲ့ဆန္ဒပ we machine and get the Ninchangi
ကျေးဇူးတင်ပါတယ်ရှင်။ဒါချေတဲ့ရှမ်းပြည်နယ်တွင်ကစစ်ပွဲဒုက္ခတွေကိုကူညီခဲ့တဲ့ပေးနေတဲ့အဖွဲ့ပေါင်း၉ဖွဲ့စုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းရှင်အဖွဲ့ကလည်းစစ်ပွဲတွေအများဆုံးရပ်တန့်ပေးဖို့ဒီကနေ့တချင်းစစ်ပွဲ9နှစ်ပြည့်မှာကျင်းပကြထုတ်ပြန်ပါတယ်။အိုင်ဒီဘီစစ်ဘေးစစ်ဆောင်တွေဒုက္ခတွေကိုအခွင့်အရေးကိုကာကွယ်ဆောင်ရှောက်ပေးဖို့လူသားချင်း